တနတဟာယနိုင်ငံနှစ်ခုစီခရီးထွက်နေတဲ့သမ္မတဦးသိန်းစိန်ဟာဒီကနေ့မတ်လ18ရက်နေ့ဒေသစံတော်ချိန်ညနေပိုင်းမှာဩစတြေးလျနိုင်ငံစီရောက်သွားပါပြီ။ဩစတြေးလျမှာရှိနေတဲ့မြမဒီမိုကရေစီရေးလှုပ်ရှားသူတွေကမေလ18ရက်နေ့မှာသမ္မတဦးသိန်းစိန်ကိုကန့်ကွက်စန္ဒပြဖို့ပြင်ဆင်နေကြသလိုအိတ်ဖွင့်ပေးစာတစ်စောင်လည်းပေးဖို့ရှိနေပါတယ်။နယူးဇီလန်မှာရှိနေတော့ကလည်းအခုလိုပဲမြမအရေးတက်ကြွလှုပ်ရှားသူတွေကစန္ဒပြခဲ့ပြီးတော့အိတ်ဖွင့်ပေးစာကိုလည်းပေးခဲ့ကြပါတယ်။ဒီလိုအခြေအနေတွေကိုတော့ကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်။
သမရဦးသိန်းစိန်ဟာနယူးဇီလန်နိုင်ငံကနေတဆင့်ဩစတြေးလျနိုင်ငံစီခီးဆက်သွားတာဖြစ်ပါတယ်။မလ18ရက်တနင်္လာနေ့ကြာရင်တော့ကမ်ဘာရာမြို့တော်ကဩစတြေးလျနိုင်ငံဆိုင်ရာမြန်မာတန်ယုံရှိနဲ့လွှတ်တော်ရှိတို့မှသမရဦးသိန်းစိန်ကိုဩစတြေးလျရောက်မြန်မာဒီမိုကရေစီရဲ့လှုပ်ရှားသူတွေကန့်ကွက်ဆန္ဒပြဖို့စီစဉ်ထားကြပါတယ်။ဒါ့အပြင်အိတ်ဖွင့်ပေးစာတစ်စောင်ကိုပေးဖို့လည်းပြင်ဆင်နေပြီးဩစတြေးလျဝန်ကြီးချုပ်ဂျူလီယာဂီလတ်နဲ့သမရဦးသိန်းစိန်တို့တွေ့ဆုံဆွေးနွေးချိန်မှာစီးပွားရေးကိစ္စရပ်တခုတည်းမဟုတ်ဘဲလူခွင့်ရေးနဲ့ငင်းချမ်းရေးကိစ္စရပ်တွေကိုပါအလေးထားဆွေးနွေးဖို့တိုက်တွန်းဖို့ရည်ရွယ်တယ်လို့ဩစတြေးလျမြန်မာရုံးကညွှန်ကြားရေးမှူးဒေါက်တာမြင့်ချိုကပြောပါတယ်
။အဓိကချက်တွေကတော့ဒီလူခွင့်ရေးချိုးဖောက်မှုတွေဟာမြို့တွေကနေဆက်တိုင်းဒေသတွေမှာလည်းဖြစ်နေတဲ့ဆိုတဲ့အကြောင်းပေါ့လေ။အထူးသဖြင့်ကချင်းပြည်နယ်မှာဒီတိတ်နဲ့ချီပြီးတော့ကချင်းလူထုတွေဟာတိုးတဲ့တောင်တွေမှာထွက်ပြေးပိုးအောင်ဒုက္ခရောက်နေတဲ့အကြောင်းနဲ့ရခိုင်ပြည်မှာလည်းပဲလူမျိုးရေးပဋိပက္ခကြောက်ပေါ့နော်လူခွင့်ချိုးဖောက်မှုတွေနဲ့ဒီလိုတသိန်းတော့ဒုက္ခရောက်နေတဲ့အကြောင်းဒါတွေကိုအကူအညီပေးတဲ့နိုင်ငံတကာအကူအညီတွေလည်းပိတ်ဆို့နှောက်ယှက်နေတယ်ဆိုတဲ့အကြောင်းနောက်ပြီးတော့လေသမားတွေနဲ့ဒေသခံပြည်သူတွေရဲ့လေယာဉ်တွေမြေယာဉ်တွေကိုမတရားသိမ်းပိုက်တဲ့ကိစ္စအကြောင်းဆက်ပြီးလူခွင့်ချိုးဖောက်တဲ့ကိစ္စတွေကိုအဓိကထားပြီးတော့ဦးသိန်းစင်စိုးရနဲ့ဆွေးနွေးပေးပါတောင်းဆိုပေးပါဆိုပြီးတော့ကျွန်တော်တို့ကအဓိကအဲ့ဒါကိုတင်ပြတောင်းဆိုတာတည်းဗ
ျသမရဦးသိန်းစင်နယူးဇီလန်နိုင်ငံအော့ကလန်မြို့စီရောက်ခဲ့တော့ကလည်းအဲ့ဒီမှာရှိတဲ့မြန်မာဒီမိုကရေစီရဲ့လှုပ်ရှားသူတွေကကန့်ကွက်ဆန္ဒပြဖို့ပြင်ဆင်ခဲ့ကြပေမဲ့သတင်းအတိအကျမရခဲ့တာကြောင့်စနစ်တကျမလုံနိုင်ခဲ့ကြပဲဟိုတယ်ရှိမှာဆိုင်းဘုတ်တွေကင်ပြီးတိတ်တိတ်ဆိတ်ဆိတ်ပဲဆန္ဒပြနိုင်ခဲ့ပြီးအိတ်ဖွင့်ပေးစာကိုပေးခဲ့ကြပါတယ်။တမရဦးသိန်းစိန်ခီးစဉ်သတင်းကိုနယူးဇီလန်အစိုးရကအုတ်ထားခဲ့တယ်လို့အော့ကလန်မြို့ကမြန်မာရေးလှုပ်ရှားသူဦးစောနီနီကပြောပါတယ်။နယ
ူးဇီလန်အစိုးရကလုပ်တဲ့တစ်ခုကထင်သာမြင်သာမရှိတဲ့တစ်ခုကတော့သမရဦးသိန်းစိန်နာတာကိုလုံးဝကိုဖုံးရတယ်ကျွန်တော်တို့လုံးဝမသိရဘူးဗျအဲ့ပါဘာလို့လဲဆိုတော့ဩစတြေးလျကျွန်တော်တို့ပြန်မေးတယ်ပြန်မေးတယ်ခင်ဗျားတို့စီမားတယ်အဲ့ဒီမှာသမရဦးသိန်းစိန်ကြီးလာတယ်တဲ့အဲ့ဒါအပြောင်27ချက်ပြဖောက်ပြီးတော့မှသူတို့ကြုံဆိုတယ်အဲ့ဒါတွေကျွန်တော်တို့လုံးဝကိုမသိဘူးဗ
ျနယူးဇီလန်မှာပေးခဲ့တဲ့အိတ်ဖွင့်ပေးစာထဲမှာ2008ဖွဲ့စည်းပုံကိုပြုပြင်ပြောင်းလဲဖို့ပြည်တွင်းငင်းချင်းဖော်ဆောင်မှုနဲ့လက်ဗရောင်းအရေးတာဝန်ရှိသူတွေကိုအရေးယူဖို့ဆိုတာတွေကိုတောင်းဆိုထားပါတယ်။ဩစတြေးလျနဲ့နယူးဇီလန်နှစ်နိုင်ငံစလုံးဟာမြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲရေးတွေစပြီးတိတ်မကြခင်မှာပဲဒဏ်ခတ်အရေးယူမှုတွေကိုလျှော့ပေးခဲ့တဲ့နိုင်ငံတွေပါ။အခုခီးစဉ်တွင်နယူးဇီလန်အစိုးရကမြန်မာနိုင်ငံအတွက်အကူအညီနယူးဇီလန်ဒေါ်လာငွေ6သန်းလောက်ပေးအပ်ခဲ့တယ်လို့ဩစတြေးလျအစိုးရကလည်းလူသားချင်းစာနာမှုအကူအညီကိုအရင်ကဒေါ်လာ25သန်းအဲ့ဒီနောက်သန်း90အဲ့ဒီကနေတနှစ်ကိုတန်းတရာအထိတိုးပေးဖို့အစီအစဉ်တွေလုပ်ထားပါတယ်။အဲ့လိုဖြေလျှော့မှုတွေလုပ်ပေးထားပေမဲ့လည်းအပြောင်းအလဲတွေနောက်ပြန်လှည့်သွားမယ်။အခြေအနေတွေဆုတ်ယုတ်သွားမယ်ဆိုရင်တန်ခတ်မှုတွေကိုပြန်ချမှတ်ဖို့အဆင်သင့်ရှိတယ်လို့ဒေါက်တာမြင့်ချိုကသုံးသပ်ပါတယ်
။လက်နဲ့တင်ဖို့ရောင်းချတဲ့ကိစ္စတွေရှင်းလင်းတဲ့ပစ္စည်းနဲ့ပတ်သက်တဲ့နော်နိပညာဒါတွေကိုလုံးဝတင်ဖို့တာတွေကိုပြတ်ဆိုင်တဲ့ကိစ္စတော့ရှိနေတုံးပဲဗျ။တချို့လူတွေကိုလည်းဒီစားကိစ္စနဲ့ဘာနိုင်ပြစ်စုတန်ခါတဲ့ကိစ္စတွေကိုဆက်ပြီးတော့ထိန်းထားတော့မယ်ဗျ။เนาะအခုသဘောနဲ့သူတို့တုတ်ကြံနေနေနဲ့သူတို့ရဲ့တန်ခါမှုတွေကိုဆိုင်းငံ့ထားတာဗျ။အပိယုတ်သိမ်းသေးတာမဟုတ်ဘူးဗျ။အခုသဘောတုတ်တက်မှုတွေကနောက်ကျောင်းပြန်သွားလို့ပြက်စီးသွားခဲ့မယ်ဆိုရင်တော့အချိန်မီးပြန်နေပြီးတော့ပြစ်စုတန်ခါမှုတွေကိုပြန်ချမှတ်ဖို့ဟာအဆင်မပြေရှိပါလေဗျ
။ဩစတြေးလျနိုင်ငံအနေနဲ့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေပိုလို့ဖို့ကြံနေသေးတဲ့ပြစ်စုတန်ခါမှုတွေအားလုံးကိုရုတ်သိမ်းပေးရေးစီရင်ရေးဆင်းဖို့ဆိုတာတွေပါဝင်အခုခီးစင်မှာသူတို့အစိုးရပေါ်နိုင်ငံတကာရဲ့အသိမှတ်ပြုမှုပိုရအောင်ဦးသိန်းစိန်ကစူးစမ်းဖို့ရည်ရွယ်တယ်လို့ဒေါက်တာမြင့်ချိုတို့ကမြင်ပါတယ်။သမ္မတဦးသိန်းစိန်ရဲ့ဩစတြေးလျနိုင်ငံခီးစင်ဟာမတ်လ18ရက်နေ့ကနေ20ရက်နေ့အထိကြာမြင့်မှာဖြစ်ပါတယ်ခင်ဗျာ။